ဥရောပမှာကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကနေစီးပွားရေးပြန်လည်နှိုးထိုင်ရေးအစီအစဉ်ကြီးနဲ့ဒေါ်လာ2ထရီလီယံရန်ပုံငွေရရှိရေးထိပ်သီးခေါင်းဆောင်တွေတနင်္ဂနွေနေ့မှာတတိယအကြိမ်မြောက်အဖြစ်ဘရက်ဆဲမြို့တော်မှာဆွေးနွေးကြပါတယ်။ခေါင်းဆောင်28ဦးရဲ့ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်မရဘဲအဆုံးသတ်သွားနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂျယလာမက်ခဲကသတိပေးထားပါတယ်။တောက်ကြံတဲ့စနေ2ရက်တာဆွေးနွေးဖို့အစီအစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကရလဒ်မထွက်တာကြောင့်တင်းငွေတရက်ထပ်တိုးပြီးဆွေးနွေးတာပါ။တင်းငွေနေဆွေးနွေးပွဲတက်ဖို့ရောက်လာချိန်မှာပဲဂျာမနီဝန်ကြီးချုပ်မာခဲကသဘောတူညီချက်တည်းထွက်လာမလားဆိုတာမသေးကြဘူးလို့ပြောခဲ့တာပါ။စီးပွားရေးကြဆင်းမှုနဲ့ရင်ဆိုင်နေရပြီးအများစုထိခိုက်ခံနေရတဲ့နိုင်ငံတွေကိုကူညီရေးအစီအစဉ်ကြီးပေါ့သဘောတူညီချက်မရဖြစ်နေချိန်မှာပဲ။ဥရောပကောင်းဆောင်နယ်အနေနဲ့ကတော့စီးပွားရေးပြန်လည်ဦးမောက်ရေးကိုထိတ်တန့်ဦးစားပေးဖြစ်ထားရှိသုံးသပ်နေကြတာပါ။ဥရောပကောင်းဆောင်28ဦးရဲ့ထိပ်သီးဆွေးနွေးပွဲမှာစီးပွားရေးပြန်လည်ကဲတင်ရေးအစီအစဉ်အတွက်စီးမျက်စည်းကမ်းသတ်မှတ်ဖို့ဖြစ်ပေမဲ့လည်းနယ်သာလန်ကောင်းဆောင်နယ်နိုင်ငံ၅နိုင်ငံကတော့စပိန်နဲ့အီတလီလိုနိုင်ငံတွေပေါ်ငွေကြေးပမာဏအများအပြားလွှဲပြောင်းပေးဖို့လက်တွန့်နေတာလည်းဖြစ်ပါတယ်။